အကျံတဲ့ပိဋိပက္ခတွေဖြစ်နေတဲ့ရခိုင်ပြည်နယ်မောင်းနှုတ်ဒေသကိုဒီကနေ့တနင်္လာနေ့မှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ် Miss Christine Sharna Gagna တွားရောက်လည်လာမှာဖြစ်ပါတယ်။ Ranger Muslim တို့ကလည်းတင်းနဲ့ချီပြီးတစ်ဖက် Bangladesh နိုင်ငံကိုထွက်ပြေးခဲ့ရတဲ့ဖြစ်ရပ်ကိုလာရောက်စုံစမ်းကြည့်ရှုတဲ့ Miss Gagna ရဲ့ရခိုင်ပြည်နယ်ခီးစဉ်နဲ့ပတ်သက်လို့မန်အင်ဂျင်နီယာကဆက်ပြီးတင်ပြမှာဖြစ်ပါတယ်။
မနေ့တနင်္လာနေ့ကစစ်တွေမျိုးကိုရောက်ရှိလာတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တီနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှာရနာဘူဂနာဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုအစိုးရဖွဲ့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါအပြင်စစ်တွေမျိုးနာကလက်ကဲတင်မွတ်စလင်ဒုက္ခသည်စခန်းကိုလည်းတွားရောက်ကြည့်ရှုခဲ့တယ်လို့ဒုက္ခသည်တွေနဲ့တွေ့ဆုံစကားပြောခဲ့ပါတယ်။ဒုက္ခသည်တွေကတော့စစ်တွေမျိုးမှာရှိတဲ့သူတို့နေရဲ့အိမ်တွေကိုပြန်သွားလိုကြောင်းနဲ့နိုင်ငံသားအဖြစ်အတိမတ်ပြုပေးဖို့ကိစ္စကိုတင်ပြခဲ့ကြတယ်လို့ဆိုပါတယ်။ဒါအပြင်ရခိုင်ပြည်နယ်အရေးမှာမြမအစိုးရရဲ့ဆောင်ရွက်ချက်တွေဟာနှေးကွေးနေတဲ့အတွက်ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်အစိုးရတစ်ခုလုံးရဲ့အခြေအနေဟာပုံမဆိုးရွားလာနေကြောင်းနဲ့အခုလိုကုလသမဂ္ဂရဲ့ပါဝင်ကူညီမှုကိုလက်ခံကြိုဆိုကြောင်းစစ်တွေမွတ်စလင်အောင်မင်္ဂလာရက်ကွက်ကတာဝန်ရှိသူဦးအောင်ဝင်းက VOE ကိုပြောပါတယ
်။လူ့ဘုံမှာပါဝင်နေရတာကောင်းပါရဲ့တော်လေးလာပေါ်တော့အခုလိုဒီမြန်မာဆွေရဲ့ဒီပြက်လာပေါ်မှာရခိုင်ပြက်လာပေါ်မှာဒီရှင်းနဲ့ဆောင်ရွက်မှုကနေသွင်းနေတာကိုကျွန်တော်တို့အနေနဲ့ခံစားနေရတာပေါ်တော့အခုလိုဆိုတော့ပြက်လာကဝန်ဆောင်6နှစ်တောင်ရှိနေပြီမြန်မာမှာဖြစ်ရှင်းလို့ဆောင်ရွက်နေတာဘာမှမတွေ့ရဘူးပြီးတော့ဒီတိုင်းနဲ့လူတွေကတော့လုံးဖယ်မရှိအပြင်ထွက်လို့မရတန်ရန်သားတွေကိုဆောင်ရွက်ပြပါရဲ့ဆိုတဲ့အားလည်းဘလုံးမကြည့်ကြည့်ရတော့မရှိဘူးပေါ့လားလူတွေကတော်တော်လေးကိုဒုက္ခရောက်နေကြတယ်
2012ခုနှစ်ကစစ်တွေမှာအကြမ်းဖက်ပဋိပက္ခဖြစ်ပြီးနောက်ပိုင်းကလေးကအောင်မင်္ဂလာရက်ကွက်မှာနေထိုင်တဲ့မွတ်စလင်တွေကိုတွားလာခွင့်ကန့်သက်ပိတ်ပင်ထားတာဟာ6နှစ်ကြာမြင့်ခဲ့ပါပြီ။ Christine Sharana Bugana နဲ့အဖွဲ့ဟာအောင်မင်္ဂလာရက်ကွက်ကိုတွားရောက်ကြည့်ရှုခဲ့တယ်လို့မြေပုံမြို့ကမွတ်စလင်ဒုက္ခသည်စခန်းကိုလည်းတွားရောက်လည်လာခဲ့ပါတယ်။တနင်္လာနေ့ညနေပိုင်းမှာတော့ ANP ရခိုင်အမျိုးသားပါတီခေါင်းဆောင်တွေနဲ့ Miss Bugana တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့မွတ်စလင်ဒုက္ခသည်တွေညီရက်ပြန်ရေး ANP ရဲ့သဘောထားကိုကုလအထူးကိုယ်စားလှယ်ကအဓိကမေးမြန်းခဲ့ကြောင်း ANP အထွေထွေအတွေ့အမှုဦးထွန်းအောင်ကျော်က VOE ကိုခုလိုပြောပါတယ
်။ကျွန်တော်တို့ကအခုဒီတစ်ဖက်နိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံကပြောတဲ့လူဦးရေရှိသိမ်းရောရှိတယ်ဆိုတဲ့အချက်ကိုကျွန်တော်တို့လက်မခံဘူး။ဘာလို့လဲဆိုတော့ရခိုင်ပြည်နယ်ရှိဘင်္ဂလားဒေ့ရှ်နဲ့ရခိုင်ပြည်နယ်အတူဒီလေကြတဲ့ဆက်သွင်းမျိုးနဲ့လူဦးရေအလုံးကတစ်ဆန်းနီးပါးပဲရှိပါလေ။ဦးလုံးနဲ့ဘုံလုံးကလူဦးရေ9000လောက်ဒီမျိုးနဲ့မနေသေး။အဲဒီတော့ဒီမျိုးနဲ့ဒီမှာအကုန်လုံးဖြတ်သွားတာမဟုတ်ဘူး။တဝဲလောက်ကဒီမှာပဲအေးအေးဆန်းဆန်းနေနေကြတဲ့အချိန်လေး။အဲဒီတော့ဒီတဝဲလောက်ကျန်ဆဲလူဦးရေနဲ့အကုန်လုံးဖြတ်သွားမှ9000လောက်ဖြစ်ပါဦး။အကုန်လုံးဖြတ်မသွားပဲတဝဲလောက်ကနေနေကြတဲ့အခါအဲ့မှာခုရောက်နေတဲ့လူကလူဦးရေ9000ဆိုတာကကျန်တဲ့မျိုးတွေဆိုတော့ဘယ်လူငယ်ကမှဖြတ်မသွားဘူးလေအဲ့ဒါကိုကျွန်တော်တို့ရခိုင်မျိုးသားပါတီကအဲ့လူဦးရေအရေးတော့ကျွန်တော်တို့ကလက်မခံဘူးဆိုတာကိုအရင်ဆုံးကျွန်တော်ကပြောရယ
်ဒါအပြင်မြန်မာအစိုးရအနေနဲ့ရခိုင်အရေးထေရှင်ရမှာပြည်내မှာအင်အားအကြီးဆုံးပါတီကြီးဖြစ်တဲ့ ANP ကိုအတိမတ်ပြုဖိတ်ခေါ်ဆွေးနွေးပါဝင်ခွင့်မပြုခဲ့တဲ့အတွက်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့အခက်အခဲတွေရှိနေကြောင်းပြောပြခဲ့တယ်လို့ဦးထွန်းအောင်ကျော်ကပြောပါတယ်
။ကျွန်တော်တို့ရခိုင်နဲ့ရခိုင်ပြည်သူတွေဒီဒီကိုပဲတော့ကမှအစိုးရဟာခေါ်ယူဆွေးနွေးနိုင်ခြင်းပြုဆောင်ခြင်းစမ်းသပ်ခြင်းအပြီးပြတာတွေပဲတော့အမရှိဘူး။အဲ့ဒါကြောင့်ကျွန်တော်တို့ရဲ့ချင်းနေချက်တွေကိုဟိုကုလသမဂ္ဂအဖြစ်အချင်းချင်းပြုဆောင်ရဲ့အထူးကိုယ်စားလှယ်အနေနဲ့မေးမယ်တဲ့အခါကျွန်တော်တို့ရဲ့ချင်းနေချက်တွေကျွန်တော်တို့ရဲ့အကြံတွေကျွန်တော်တို့အနေနဲ့တော့ပေးရမယ်ဒီနေ့မှာအခက်အခဲရှိရဆိုတဲ့အကြောင်းကျွန်တော်တင်ပြတယ်
။မြန်မာအစိုးရနဲ့တက်မတော်ကတော့ရိုဟင်ဂျာလို့တရားဝင်၃လုံးခေါ်ဝေါ်ခြင်းမရှိပါဘူး။ရခိုင်ပြည်နယ်အစိုးရနဲ့နှိဆက်တဲ့အတိုင်းအဝန်ပြောဆိုချက်အရဒီကနေ့ရာသီဥတုအခြေအနေပေါ်မှာမူတည်ပြီး Christine Sharana Bugana နဲ့အဖွဲ့ဟာမောင်းနှုတ်ခီးစဉ်ကိုရဟတ်ရင်နဲ့တွားဖို့စီစဉ်ထားကြောင်းနဲ့နိုင်ငံနဲ့နိမိတ်စည်းကြနေမြေမှာရောက်နေတဲ့မွတ်စလင်ဒုက္ခသည်တွေနဲ့လည်းတွေ့ဆုံမှုရှိတယ်လို့ဆိုပါတယ်။အလားတူအစိုးရအာဏာပိုင်တွေရဲ့အစီအစဉ်နဲ့ဟိန္ဒူမိသားစုတချို့အပါအဝင်ပြန်ဝင်လာတဲ့မွတ်စလင်ဒုက္ခသည်တချို့နဲ့လည်းသူ့ရဲ့မောင်းတော်ခီးစဉ်အတွင်းတွေ့ဆုံမှာဖြစ်ပါတယ်ရှင်။